မန္တလေးတိုင်းမြင်းချက်မြို့အတွင်းကကြေးရွာတွေမှာစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာမီးရှို့ခံရပြီးတော့အရတားကိုဦးထပ်မင်းနဲ့တပ်ဖြတ်ခံခဲ့ရပါတယ်။ဒီလိုမျိုးအရတားတွေတပ်ဖြတ်ခံရပြီးတော့နေအိမ်တွေမီးရှို့ခံရတဲ့အတွက်ဒေသခံပြည်သူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေပြီးတော့နေရက်ကိုမပြောင်းရကြပဲဖြစ်နေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပ
င်းတွေလုပ်ခဲ့တာပါ။အဲ့လိုလှုပ်ဆောင်မှုအတွင်းမြို့ရှိဘက်10မိုင်ခန့်ကွာကြေးရွာတွေကနေအိမ်တွေကိုမိရှို့တာတွေအပြင်ရသား9ဦးထပ်မနေလဲတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မတ်လ17ရက်မနက်ပိုင်းမြင်းညံနွားကူအိုင်လမ်းပိုင်းမှာစစ်တပ်ကတိုက်ခိုက်ခံရပြီးတဲ့နောက်ညနေပိုင်းမှာစစ်တပ်ဟာကြေးရွာတွေရှိတဲ့ဘက်ကိုနေမီရှင်းလေးတွေလှုပ်လာတာလည်းဖြစ်ပါတယ်။နေအိမ်တွေမိရှို့ခံရပြီးရသားတွေတပ်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့မြင်းညံလူလူလှုပ်ရှားမှုကော်မတီတာဝန်ရှိသူတဦးကအခုလိုပြောပြပါဗျာ
။ဒီလက်ညင်းဒီလက်ညင်းတွေတို့မှာမာရွာဆိုတော့ပထူးကြီးဝင်လို့မှာတူပါဆောင်းပါပြီးရှုခဲ့။ဒီကတူဝန်ဒီချင်းဒီချင်းဒီကဒီတူဝန်ရမယ်အဲ့တော့ဦးကတော့ဒီဒီလောက်နေဖြစ်ဟိုယူခဲ့တယ်ဒီနေ့ဒီပေါ်ပေါ်ရယ်ပေါ်ပေါ်ရယ်ကိုခုနကဦးကတော့တက်ခလာဒီလိုမျိုးကဒီချောင်းကြီးချောင်းဘုံချောင်းဘုံဘယ်ဘက်ကလာရလဲဘာလို့ဦးရကျွန်တော်ဒီစီကြောင်းတဲ့ဒီကောင်းကောင်းသားရှိတော့ပြုကြတဲ့ပြန်ဆိုရဒီကြောင်းတက်ကောပေါ်ရင်တိုးလာမှာနော်အဲတိုးလာမှာလေအဲအရောက်ကူလာမှာလေအဲတိုးဘူးဒီကဘူးတာတိုးဘူးဒီပြစ်တာပြောဟိုပါချေဒီဘုံနော်အဲအားလုံးဘုံကိုဘက်ကလာရ
မိချိုခံရတဲ့ကြေးရွာတွေဟာမြင်းညံမျိုးရဲ့အရှိမြောက်ဘက်မှာရှိတဲ့မကြီးစုပြိုးကံစိတ်ကုန်းတဲ့မျိုးကံဆွဲစတဲ့ကြေးရွာတွေဖြစ်ပြီးနေရင်ရှိရနီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နေရင်ဒီမီးရှို့ခံရပြီးအရသားတွေတက်ဖြတ်ခံရတဲ့အတွက်ဒေသခံတွေဟာစိုးရိမ်စိတ်တွေနဲ့နေရက်မပြတ်နိုင်ပဲဖြစ်နေပါတယ်။နေရက်မပြတ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်တဦးကသူတွေ့ကြုံနေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ်။အဲဒီ
တော့တော်တော်များများအိမ်များလည်းမရှိတော့ဘူး။တော်တော်များများအိမ်တော်တော်များများပါသွားလို့ရော။ဒီဆောင်လာလို့ဘယ်တော့မှမဖြစ်ဒီပါမယ်ကြောက်နေကြတာလေဘုံညမှုကမရှိသေးတော့ကျွန်တော်မပြန်ရကြတော့ကျွန်တော်တို့ကြောက်လဲကြောက်နေကြတာပေါ့နော်ဒီလိုပဲအတက်နဲ့ဒီအဲပတ်ခါမှာတော့ပေါ့အဲဒီနေရာမရှိရတဲ့ဒီဒီလက်တော့တာလေကျွန်တော်တို့သူ့ရင်ဟုတ်တာဟုတ်ရဟောဒီနေရာလဲမီးလောင်မီးတော့တော့ဘာလို့နေရာလဲမရှိသေးဘူးဒီနေရာရှိတော့မှပြောနေတော့ခုလောလောဆယ်မှာတော့ကျွန်တော်တို့ကဒီပြတ်မကရေးလို့ပြဒီ
ကျေးရွာ600ကနေ800နီးပါးမှာပြိုးကံရွာကအင်ဂျင်နီယာကျော်မီးလောင်ကျွမ်းခဲ့ပြီးကံဆွဲကျေးရွာကနေ300နီးပါးနဲ့တင်မြွန်းကျေးရွာကနေ100နီးပါးမီးလောင်ကျွမ်းခဲ့ပြီးတော့ဒီထက်လည်းများနိုင်တယ်လို့ဒေသခံတွေကပြောပါတယ်။မီးရှို့ခံရတဲ့ကျေးရွာကဒေသခံတွေဟာနီးစပ်ရာကျေးရွာတွေမှာခိုးလုံနေရပြီးတော့နေထိုင်ရေးခက်ခဲနေသလိုစားနပ်ရိက္ခာအကူအညီလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။